မေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါပြန့်နှံ့ဖြစ်ပွားမှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 8.3 ဘီလီယံသုံးဆွဲမဲ့ဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်အခုမကြာခင်ကပဲလက်မှတ်ထိုးပြန်ချလိုက်ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါတညီတညွတ်ထည့်အတူတူထားခဲ့ကြတာပါ။ကိုဗစ် -19 ရောဂါစစ်ဆေးတဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရဘက်ဝေဖန်မှုတွေရှိနေတယ်မှာစမ်းသပ်ပစ္စည်းအစုံတန်းကိုအခုသတင်းပတ်ထည့်ရဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကပြောကြားခဲ့ပါတယ်စက်တပ်ပစ္စည်းတွေကိုထုတ်လုပ်တဲ့ပုဂ္ဂလိကလုပ်ငန်းတချို့ကကျင်းပမှဖြစ်ပြီးတော့ဖြစ်တယ်ဆိုပြီးတော့ဒီဝန်ကြီး Alex Azar ကကြာတာပေးနေကပြောကြားပါတယ်ဒုသမ္မတ Mike Pence ကတော့အမေရိကန်ထဲမှာကူးစက်နိုင်စီဟာနည်းနေသေးတယ်လို့ပြောကြားခဲ့ပါတယ
် Well, the coronavirus has spread in the Seattle area and new cases are detected around the country
ဒီအကြံမျိုးမှာဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့နေတယ်လို့နိုင်ငံတော်မှာလည်းပိုးကူးစက်တွေနေတိုင်းရှိနေချိန်မှာသတင်းကောင်းကတော့ပိုးကူးစက်တို့တော်တော်များများပြန့်လဲကျန်းမာနေကောင်းနေကြပါပြီ။ကျွမ်းကျင်သူတွေအပြောအရအစမ်းအမေရိကန်ပြည်သူတွေကြားမှာပိုးကူးစက်နိုင်ခြေနည်းနေသေးတယ်လို့ဒုသမ္မတ Mike Pence ကပြောသွားတာပါ။နိုင်ငံတွေကဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်သေးဆုံးသူ7ယောက်ရှိတဲ့ Washington ပြည်နယ် Seattle မြို့ကအရေးပေါ်တုံ့ပြန်ရေးစင်တာကိုဒုသမ္မတသွားရောက်ခဲ့ပြီးခုလိုပြောတာပါ။ American ပြည်တော်စုမှာလောလောဆယ်အထိပိုးကူးစက်နေသူ200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။ Maryland, California, Florida နဲ့ Hawaii ပြည်နယ်တွေမှာပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားတဲ့အတွက်ပြည်နယ်တွေအနေနဲ့လိုအပ်တဲ့နောက်ထပ်အသုံးစရိတ်အထောက်အပံ့တွေကိုပြည်တော်စုအစိုးရစီကနေရယူနိုင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲဒီကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးကို Massachusetts ပြည်နယ်မှာအခြေစိုက်တဲ့ Moderna ဆိုတဲ့ကုမ္ပဏီတစ်ခုကစမ်းသပ်ထုတ်လုပ်ထားပြီးတော့ American ကူးစက်ရောဂါဌာနကိုပေးပို့ထားပြီးဖြစ်ပါတယ်။ဒီစမ်းသပ်ဆေးကိုလက်တွေ့ထိထိရောက်ရောက်သုံးဆွဲနိုင်ဖို့စမ်းသပ်မှုတွေကိုတော့တစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ပေးရအောင်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းမှာ COVID-19 ရောဂါဖြစ်နေသူအခုချိန်ထိ 9,800 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 3,400 နီးပါးရှိနေပါတယ်ရှင်။